ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့နယ်တဲကအထယ်ကျောက်စစ်ရုံတွေကမြန်မာရှစ်တောင်းအလုပ်သမား80ကျော်မှာကိုဗစ်ကပ်ရောဂါပိုးကူးစက်နေတာစစ်ဆေးတွေ့ရှိခဲ့ရပြီးတဲ့နောက်အလုပ်သမားတွေကိုဆက်လက်စစ်ဆေးခဲ့ရမှာတနင်္ဂနွေနေ့အထိကိုဗစ်အတည်ပြုလူနာ400ကျော်သွားပြီဖြစ်ကြောင်းတပ်ပီနယ်အာဏာပိုင်တွေကအတည်ပြုထုတ်ပြန်ပါတယ်မြန်မာအလုပ်သမားတွေနဲ့အလုပ်လုပ်နေကြတဲ့စစ်ရုံတွေကအခြေအနေကိုရောင်ကြီးအလုပ်သမားအဖွဲ့ကဥပဒေရတာဝန်ခံမတ်သူစာကျိုင်ကအခုလိုပြောပြပါတယ်။သူကိုယ်တိုင်လည်းမြန်မာအများစုရှိရာစစ်ရုံနားမှာနေထိုင်နေတာမို့ကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးခံထားရပါတယ
်။ခရိုင်ရနေထုတ်ပြန်တာတော့ထွက်လာပြီ453နဲ့တက်ခရိုင်မှာလောလောဆယ်ကတော့ဟိုလေမနေ့ကကြီးကိုအဲ့ဒီ400ကျော်ပဲဒါပေမဲ့ဒီနေ့မှာတော့ညီမတို့ဒီ KG ကျေးမှာပေါ့နော်အဲ့ဒီမနေ့ကစစ်တဲ့အထဲမှာလေအိမ်ယုံနယ်ကနေ6ရောက်တွေ့တယ်တဲ့အခုပဲအဲ့ဒါအမပီပီဦးဆောင်မျိုးသားရောအခုပဲရောက်လာကုန်ပြီသူတို့ကသူတို့ကဟိုဟာတည်းခေါ်ဖို့ဆိုပြီးတော့ပြင်ဆင်နေကြတယ်တော်တော်တဲ့အဲ့6ရောက်ပဲလို့တော့ပြောသေးတယ်ဟုတ်ဒီနေ့6ရောက်ကတော့မပါတော့သေးဘူးစင်းတော့ဘာလို့လဲဆိုတော့အခုမှသူတို့ဆေးရုံသွားမှာလေအကောင်လုံးတော့စစ်မပြီးသေးဘူးလို့လည်းထတ်တူမလားပါလဲတော့မသိသေးဘူးမှာဒီ400ကျော်ထဲမှာကတော့အဓိကဟိုဟာဗလဲဒီစစ်နှကောင်ဆက်ရုံရယ်စင်နကောင်စက်ယုံရဲ့ CCMC ဆိုတဲ့စက်ယုံရဲ့နောက်ပြီးတော့အဲ့ဒီစင်နကောင်ယုံနာကအိမ်ယုံပဲအဲ့ဒီအိမ်ယုံကတော့နာမည်မရှိဘူးဒါပေမဲ့အဲ့ဒီအိမ်ယုံကလူတွေအနမနေရတော့မဆူတန်ရပေါ့နော်အဲ့လိုမျိုးတော့ခေါ်တယ်မဆူတန်ရလို့တော့ခေါ်တယ်အဝင်းချင်းအဲ့ဒါ400ကျော်အခုဒီနေ့မှထပ်ပြီးတော့တက်လာတဲ့လူကတော့ညီမတို့ဟိုတနေ့ကစစ်တယ်ဆိုတဲ့အဖွဲ့အစည်းဒီစီကြီးစက်ယုံချီကအိမ်ယုံတွေကိုစစ်တဲ့နေရာအမှ PS စက်ယုံပေါ့ PS စက်ယုံက600တွေ့ရ
ကိုဗစ်ရောဂါကူးစက်မှုကြောင့်ဒေတာအနာပိုင်းတွေကစက်ရုံနှစ်ခုကိုအဝင်အထွက်တားမြစ်လော့ဒေါင်းချထားပါတယ်။အဲ့ဒီစက်ရုံနှစ်ခုကတော့ Northern Star Company Limited နဲ့ CCNC Company Limited တို့ဖြစ်ကြပြီးမြန်မာအလုပ်သမားအများစုကတော့စင်နကောင်ယုံနဲ့အမိုက်ပုံယုံတို့ပဲအများစုကခေါ်ကြပါတယ်။ COVID တတိယလိုင်းဖြစ်နေတဲ့ထိုင်းနိုင်ငံမှာမြန်မာရှစ်ပြောင်းလို့တမားယာနဲ့ချီပြီးအများအပြားကူးစက်တာတက်ပြီနယ်ထဲမှာဒါဟာပထမဆုံးဖြစ်ပါတယ်။မဲဆောက်မြို့မှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိမှုတွေနေ့စဉ်တိုးလာနေတဲ့အတွက်ထိုင်းအနာပိုင်များကမဲဆောက်မြို့ထိုင်းအထက်တန်းကျောင်းတွေပါဝင်ကျောင်းတွေကိုပိတ်ထိုင်းထားပါတယ်။ကိုဗစ်ရောဂါပိုးကူးစက်ခံရသူများတဲ့အတွက်ရောဂါပြင်းထန်တဲ့လူနာတွေကိုသာမဲဆောက်ဆေးရုံကြီးကိုပို့ဆောင်ကူတာပေးနေပြီးရောဂါအခြေအနေမဆိုးတဲ့ကိုဗစ်လူနာတွေကိုတော့အဲ့ဒီကူးစက်မှုဖြစ်တဲ့နေရာမှာပဲယာယီဆေးရုံလုပ်ပြီးကူတာမှုတွေပေးသွားမှာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်။အခုဆိုရင်ထိုင်းနိုင်ငံမှာတနိုင်ငံလုံးကိုဗစ်အတည်ပြုလူနာ 23,500 နီးပါးထိရှိလာပါတယ်။သေဆုံးသူကတော့ 1,900 ကျော်ပါပြီ။ဒီနေ့ဇွန်လ28ရက်နေ့တနင်္လာနေ့မှာတင်အတည်ပြုလူနာ 9,400 ကျော်ရှိရဲဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ရှင်။